ခနငါမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရပ်ဖို့စစ်တပ်ကြီးကဲကသတိပေးချက်ကိုအခံပြီးဗန်ကောက်မြို့မှာရန်နေချီတဲ့လူတွေစုဝေးခဲ့ရပါတယ်။တနင်္လာနေ့ညနေခင်းပိုင်းကပြည်သူဆန္ဒပြသူတွေဟာဖူးစည်းစာရန်တွေကိုကန်ဆောင်ပြီးကြွကြော်တန်တွေအော်ဟစ်ရင်းရွေးကောက်ပွဲကျင်းပဖို့နဲ့နိုင်ငံရေးမှာထိုင်းစစ်တပ်ဝင်ရောက်ဆွဲဖက်မှုကိုအဆုံးသတ်ဖို့တောင်းဆိုခဲ့ရတာပါ။စစ်တပ်ရဲ့ချင်းချောင်းမှုကိုမကြောက်လို့အခုလိုလမ်းပေါ်ထွက်ဆန္ဒပြနေရတာဖြစ်တယ်လို့ဆန္ဒပြသူတွေကဆိုကြပါတယ်။စစ်တပ်အနာသိမှုကိုတရားမဝင်ဘူးလို့အပြစ်တင်ဝေဖန်ခဲ့တဲ့ပညာရေးဝန်ကြီးဟောင်းရှာတူရွန်ချန်ဆိုင်ကိုလည်းဝေဖန်ပြီးမိနစ်ပိုင်းအကြာမှာပဲနိုင်ငံခြားသတင်းတွေသတင်းတောက်တွေစစ်မှောက်မှာဖမ်းဆီးလိုက်ပါတယ်။အကြီးတန်းအရာရှိတော်များများလည်းပဲလက်လော့ထင်းထင်းခံရတာဖြစ်ပါတယ်။စစ်တပ်အနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမဖြစ်ပွားခင်အစောပိုင်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်အိုရှာကတိုင်းပြည်ကိုစီမံခန့်ခွဲမဲ့စစ်ကောင်စီရဲ့အကြီးအကဲတာဝန်ယူဖို့ဘရင်ကိုရင်ကသူ့ကိုတည်ဝင်ထောက်ခံထားတာဖြစ်တဲ့အကြောင်းပြောကြခဲ့တာပါတကယ်လို့ဆန္ဒပြပွဲတွေတဖန်ပြန်ပြီးထပ်ကြွလာမယ်ဆိုရင်အင်အားသုံးဖြည့်ဆင်းဖို့ကလွယ်လို့တခြားနည်းလမ်းမရှိတော့ဘူးလို့လည်းရုံးမြင့်တန်ကြားကထုတ်လွှင့်ပြသတဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာကပြောဆိုခဲ့ပါတယ်